တက္ကသိုလ်ကျောင်းသားများသမဂ္ဂတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရဖွဲ့စည်းနိုင်ဖို့အတွက်ဆွေးနွေးကြတဲ့အစည်းအဝေးကိုဒီကနေ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။အစိုးရဘက်ကပုဂ္ဂိုလ်တချို့နဲ့ NLD ပါတီခေါင်းဆောင်တွေ88မျိုးဆက်ငင်းငင်းနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တချို့တက်ရောက်ခဲ့တဲ့ဒီကနေ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လဲဆိုတာကိုဆက်သွယ်မြင်းမြန်းထားတဲ့ Marketing Future ကပြောပြပေးမှာပါရှင်
။ဆေးအနာရှင်အစိုးရလက်ထက်ဖြည့်ဆည်းခံခဲ့ရတဲ့မြန်မာနိုင်ငံရေးသမိုင်းမှတ်တိုင်သင်္ကေတတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားများသမဂ္ဂတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့အစိုးရကခွင့်ပြုထားပြီးဖြစ်လို့ဒီသမိုင်းဝင်အဆောက်အုံပြန်လည်တည်ဆောက်ရေးအတွက်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုတော့ဒီကနေ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်မှာပြုလုပ်ခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့တော့ကိုယ်တိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဦးဖြစ်သူ88မျိုးဆက်ငင်းငယ်ရင်းနဲ့ဖွင့်လင်းလူအဖွဲ့အစည်းကဦးမြအေးကအခုလိုပြောပြပါတယ်
လာမယ့်28ရက်နေ့မနေ့10နိုင်နဲ့12နိုင်မှာတော်ဝင်နှင်းစီမှာအဲဒီကော်မတီတရားဖွဲ့စည်းဖို့ကျွန်တော်လုပ်ပါမယ်ကြ။အဲတော့အဲဒီကော်မတီတရားဖွဲ့စည်းတဲ့ခါမှာအားလုံးကိုဖိတ်ပြီးတော့မှလုပ်သွားမှာဖြစ်ပါတယ်။နောက်တစ်ခုက62ခုနဲ့ကျွန်တော်သမဂ္ဂမှာလည်းဟိုပါဝင်ခဲ့ပြီးအခုတည်းဒီတက်ရှိထင်ရှားရှိသေးတယ်ကျွန်တော်တို့ရဲ့နောင်တော်ကြီးတွေရှိပါသေးတယ်။အဲဒီဒီနောင်တော်ကြီးတွေကိုလည်းဖိတ်ကြားပြီးတော့မှအားလုံးဖြစ်နိုင်တယ်များတက်ဟိုလုပ်သွားမှာပါ။စုံစည်းစည်းနဲ့လုပ်ဖို့ပြည်ဒီနေ့အစည်းအဝေးဆုံးဖြတ်တာပဲဖြစ်ပါတယ်။အဲတော့အဲ့လိုလုပ်တဲ့အခါမှာလေနံပါတ်၁ကပြည်လူထုစီကနေပြီးတော့မှအစုငွေကောက်ခံပြီးတော့မှပဲတည်ဆောက်မယ်အစိုးရရဲ့ပတ်စံနဲ့ကျွန်တော်တည်ဆောက်မှာမဟုတ်ဘူးဆိုတဲ့ဟာကိုလေဒီနေ့အစည်းအဝေးမှာစကားတွေ့ကြပါတယ်ကျွန်တော်အားလုံးဆန္ဒရှိတာပြည်လူထုစီကနေအစုခံမယ်ကျွန်တော်ကျောင်းသားတွေအားလုံးနဲ့တက်နိုင်တယ်လို့30ပဲတက်နိုင်100ပဲတက်နိုင်1000ပဲတက်နိုင်အဲ့လိုအားလုံးပါဝင်ပူပေါင်းပြီးတော့မှအဲ့လိုရတဲ့အကြံပုံဝင်နေပဲကျွန်တော်တည်ဆောက်မယ်ဆိုတာကိုကျွန်တော်စဉ်းစားဖြစ်ပါတယ်အစိုးရကလည်းဒီကိစ္စဒီမှာပံ့ပိုးရုံဝင်တွေပြီးကျန်တဲ့ file တွေဝင်စုဖြစ်ပါမဟုတ်ပါဘူ
းနိုင်ငံသမိုင်းမှာအရေးပါတဲ့အဆောက်အဦတစ်ခုဖြစ်တဲ့တာဂတာအဆောက်အုံကိုအခုအချိန်မှာဘယ်လိုပုံစံနဲ့ပြန်လဲတည်ဆောက်သွားမလဲဆိုတဲ့အပေါ်မှာအယူအဆတွေကတော့အမျိုးမျိုးရှိပါတယ်အရင်တုန်းကရှိခဲ့တဲ့လက်ရအတိုင်းပြန်လဲတည်ဆောက်ချင်ကြတဲ့သူတွေရှိသလိုပုံစံအစ်စ်နဲ့အထိမ့်မဲ့အဆောက်အုံပုံစံထားရှိချင်ကြတဲ့သူတွေလည်းရှိပါတယ်ဒီလိုယူဆမျိုးမျိုးကိုတော့လာမယ့်ဖြစ်မြောက်ရေးဆွေးနွေးပွဲမှာဝိုင်းဝန်းဆွေးနွေးတင်ပြကြပြီးတော့အကောင်းဆုံးညှိနှိုင်းဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့ဦးမြအေးကပြောပါတယ
်။မတမကအဆောက်အဦကိုအရင်ပုံစံတိုင်းဆောက်မယ်ဆိုတာလည်းရှိတယ်။ဒါမှမဟုတ်လုံးဝမဆောက်ဘဲနဲ့ဒီတမကမြေခင်းပင်ကိုဒီတိုင်းပဲထားမယ်ဆိုတဲ့ယူဆရှိတဲ့လူတွေရှိတယ်။နောက်ခင်းနဲ့ရည်တည်ဆောက်ပြီးတော့မှ memory ဖြစ်ပါလိမ့်ထည့်သွင်းမယ်ဆိုတာလည်းရှိကြတယ်။အဲ့ဒီယူဆတွေမျိုးစုံရှိပလိမ့်စေ။ဖြစ်မြောက်ရေးကော်မတီထဲမှာဆွေးနွေးကြပါ။ညှိနှိုင်းကြပါပြည့်တဲ့ခါကျမှအဆောက်အဦကြီးပေါ်ပါအားလုံးဝိုင်းဝန်းစူပါဆောင်ရွက်ကြပါလို့အားလုံးကျွန်တော်တိုက်တွန်းနေတယ်ဒါအဆောက်အဦတက်ဆောက်အောင်တက်မဟုတ်ပါဘူးကျွန်တော်တို့ရှိခဲ့ပြီးတဲ့သမိုင်းကိုပြန်ပြီးတော့မှကျွန်တော်တို့ကထူထောင်ရတဲ့အခြေအနေတည့်ရလို့လည်းပြောလို့ရပါတယ်က
ဒီကနေ့ဆွေးနွေးပွဲကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ကျင်းပပေးခဲ့တာဖြစ်ပေမဲ့ NLD အနေနဲ့ဒီတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးမှာထိန်းချုပ်ဖို့လွှမ်းမိုးဖို့ဆိုတာမျိုးကြိုးစားတာဘာမှမရှိဘူးလို့လည်းဦးမြအေးကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲကတော့ကနဦးအဆင့်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုဆွေးနွေးတာသာဖြစ်လို့လာမယ့်28ရက်နေ့ဆွေးနွေးပွဲကြမှာသာတက်ရောက်တဲ့သူတွေပို့ပြီးတော့စုံလင်နိုင်တယ်လို့ဆွေးနွေးမှုတွေဟာလည်းပို့ပြီးတော့ရှိလာလိမ့်မယ်လို့ဆိုပါတယ်။မျိုးသားကောင်းဆောင်ဗိုလ်ချုပ်ဆန်းအပါဝင်ခေဆက်ဆက်ကျောင်းသားလူငယ်မျိုးဆက်ကောင်းဆောင်တွေအကြမ်းမှာမျိုးချစ်စိတ်တွေရှင်သန်စိုက်ထူပေးရနေရာဖြစ်တဲ့ကျောင်းသားသမဂ္ဂအဆောက်အုံဟာ1962ခုနှစ်မှာဆရာနာရှင်အစိုးရရဲ့ဘုံခွဲဖြက်စီးတာကိုခံခဲ့ရတာပါရှင်